တရုတ်နိုင်ငံရဲ့စီးပွားရေးဟာဒီနှစ်တတိယလေးလပတ်မှာတိုးတက်မှုနှုန်းနှေးပြီး 6.9 ရာခိုင်နှုန်းပဲရှိပါတယ်။ဒါကမ္ဘာလုံးဆိုင်ရာစီးပွားရေးကျဆင်းချိန်ကလေးကဆိုရင်ဒုတိယကမ္ဘာဒုတိယအကြီးဆုံးစီးပွားရေးနိုင်ငံမှာတိုးတက်မှုနှုန်းအနည်းဆုံးကာလဖြစ်ပါတယ်။တရုတ်မျိုးသားစင်အင်ပြူကဒီနေ့ထုတ်ပြန်တဲ့ကိန်းဂဏန်းတွေအရတရုတ်နိုင်ငံရဲ့ပြည်တွင်းထွက်ကုန်ကြံပိုး GDP ဟာ2009ခုနှစ်ဒုတိယလေးလပတ်မှာ 6.2 ရာခိုင်နှုန်းထိကျခဲ့ပြီးကလေးကဆိုရင်ပထမဆုံးအချိန်9ရာခိုင်နှုန်းအောက်ကျသွားတာပါ။စီယုံရဲ့ထုတ်လုပ်မှုဟာစက်တင်ဘာလအတွင်း 9.9 ရာခိုင်နှုန်းပဲရှိတယ်လို့စည်ရင်းဌာနကပြောတာကြောင့်တဟာစီးပွားရေးတိုးတက်မှုနှေးကွေးတဲ့နောက်ထပ်လက္ခဏာတစ်ခုပါ။တရုတ်နိုင်ငံရဲ့စီးပွားရေးက25နှစ်အတွင်းအနည်းဆုံးတိုးတက်တဲ့အခြေအနေကိုရောက်နေတာပါ။တိဘုတ်ကုန်တွေအတွက်ကမ္ဘာလုံးဆိုင်ရာဝယ်လူအားကျဆင်းတာကအကြောင်းတစ်ခုဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလကလေးကဆိုရင်အတိုးနှုန်းကို9ကျင်လျှော့ချပေးခဲ့ပြီးအခြေခံအဆောက်အအုံဆိုင်ရာအသုံးစရိတ်တိုးမြင့်ခဲ့တဲ့ကြားကပဲစီးပွားရေးဆက်ပြီးတော့ကျနေခဲ့တာပါ။ပကြသိခင်ကအစုရှယ်ယာဈေးကွက်ပြိုကွဲပြီးရွှေငွေတန်ဖိုးကိုတရုတ်ဆွေရကဒီရုတ်တရက်ချပြစ်လိုက်တာတွေကအခြေအနေပို့ပြီးတော့ဆိုးစေခဲ့ပါတယ်။တင်ပို့ကုန်ပေါ်မိခိုအားထားတဲ့စီးပွားရေးကနေပြည်တွင်းစားသုံးမှုအပေါ်အဓိကထားတဲ့စီးပွားရေးအဖြစ်အသွင်ကူးပြောင်းနေရတဲ့အမျှအကြဖီရတချို့ဝင်ဆိုင်နေရတယ်လို့စီးရင်ဌာနပြောခွင့်ရတဲ့ဦးကဘေကျင်းမြို့တော်မှာသတင်းတောက်တွေကိုပြောပါရရှင်။